ဂါဇာဒေသမှာတိုက်ခိုက်နေကြတဲ့အစ္စရေးနဲ့ဟမတ်စစ်သွေးကြော်တွေရဲ့လှုပ်ရဟာရှင်းရဆွေးပြစ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးနာဗီပေလေးကပြောကြားလိုက်ပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုတွေထဲမှာလူနေအိမ်တွေ၊စာသင်ကျောင်းတွေ၊ဆေးရုံတွေနဲ့ကုလသမဂ္ဂဝင်းတွေပါပါနေတာမို့ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာကျနေတယ်လို့ဒီကနေ့ကြာသပတေးနေ့မှာပြောကြားလိုက်တာပါ။ဒါအပြင်ဟမတ်စ်တွေဘက်ကလည်းကုလသမဂ္ဂဝင်းတွေကိုလက်နက်ထားတဲ့သုံးလောင်းရုံဖြစ်နဲ့တုံးချနေတာနဲ့ဘသူဘဲဝါကိုပြစ်မယ်လို့တတ်မှတ်ချက်မထားဘဲအစ္စရေးနယ်မြေထဲရန်ပီးပြစ်ခတ်နေတာအတွက်ရှုံချပြစ်တင်လိုက်ပါတယ်။ကုလသမဂ္ဂကအခုလိုအပြစ်တင်ဝေဖန်နေချိန်မှာပဲအပြစ်ခတ်ရက်စဲမှုရှိရှိမရှိရှိအစ္စရေးနယ်မြေထဲရောက်အောင်တူးဖော်နေတဲ့ပါလက်စတိုင်းလက်နက်ကိုင်တွေရဲ့မြေအုပ်လှိုင်ခေါင်းတူးဖော်မှုကွန်ရက်ကိုဖျက်ဆီးဖို့လှုံ့ဆော်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကပြောပါတယ်။တစ်ချိန်တည်းမှာပဲဟမတ်စ်တွေတုံးနေတဲ့ဒီမြေအုပ်လှိုင်ခေါင်းတွေအားလုံးကိုမကြခင်ရက်ပိုင်းတွေအတွင်းမှာပဲအစ္စရေးတပ်တွေကဖျက်ဆီးနိုင်တော့မယ်လို့မနေ့ကပဲကာကွယ်ရေးဌာနကအရာရှိတူကပြောပါတယ်။ဂါဇာဘက်ကနေဟမတ်စ်သွေးကြော်တွေရဲ့ရော့ကက်နဲ့ပစ်ခတ်မှုကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးတွေကဇူလိုင်လ၈ရက်နေ့မှာစစ်စင်ရေးတွေကိုစတင်ခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေစတင်ခဲ့ခြင်းကစပြီးပါလက်စတိုင်းဘက်ကလူပေါင်း1300ကျော်သေဆုံးခဲ့ရတယ်လို့အစ္စရေးတပ်သားက56ယောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။